Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်ဇူလိုင်လ6ရက်တနင်္လာနေ့ညနေခင်း6နာရီခွဲကနေ9နာရီထိစီစဉ်တွေကို line to meter 1925ရောင်းနဲ့တိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျမနန်းလောပါဒီကနေ့စီစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီညနေခင်းတင်ဆက်တွေကိုကိုအောင်နဲ့အတူကြီးညာပေးမှာပါ။ဂရိနိုင်ငံမှာမနေ့ကပဲဥရောပကျွေးရှင်တွေအတောင်းဆိုချက်ကိုမလိုက်ရောဖို့အတွက်ဂရိနိုင်ငံသားတွေမဲပေးခဲ့ကြတဲ့နောက်မှာဒီကနေ့တော့ဂရိရဲ့ဗန်ဒါရေးဝန်ကြီးနှုတ်ထွက်သွားပါပြီ။ဒီလိုဂရိနိုင်ငံကငွေကြေးပြဿနာကြောင့်ဥရောပဈေးကွက်မှာတမကအာရှဈေးကွက်တွေလည်းထိုးချနေပါတယ်။ဖိလစ်ပိုင်နိုင်ငံမှာတော့မားစ်ယောဂါဖြစ်ပွားသူနောက်ထပ်သူကိုထပ်ပြီးတွေ့ကြရပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါနန်းတော်ရင
်ကောင်းပါပြီရှင်။လက်ရှိအစိုးရတက်တန်ကာလအတွင်းတနိုင်ငံလုံးအတိုင်းအတာနဲ့အပြည့်ရဆက်ရေးစာချုပ်အပြည့်သက်လက်မှတ်ရေးထိုးဖို့ဆက်ပြီးစူးစမ်းမှုတွေရှိနေပါတယ်
။စိတ်ပွဲတွေဖြစ်လို့ရှိရင်နှစ်ဖက်ကြားထဲမှာယုံကြည်မှုလည်းကျွန်တော်ပြတ်ပြားသွားနိုင်တယ်။ဤစာချုပ်ချုပ်စုနိုင
်အပြည့်ရစာချုပ်အစစ်မြစ်ညီနိုင်ရေးအဖွဲ့ကပူးစင်ကြုံပါရှင်အပြည့်စုံကိုမကြာခင်ကြားရမှာပါ။ဒါအပြင်မြန်မာနိုင်ငံမှာလူအခွင့်ရေးချုပ်ဖောက်မှုတွေရှိနေတယ်လို့ကုလသမဂ္ဂကအဆုံးဖြတ်ချက်အပေါ်မြန်မာလူအခွင့်ရေးကော်မရှင်ရဲ့တုံ့ပြန်ချက်နဲ့လက်ပတောင်းကျင်းနီစီမံကိန်းကိုကန့်ကွက်ဆန်နေကန့်ကွက်ဆန္ဒပြနေကြစေဒေသခံတချို့နဲ့ကုမ္ပဏီဝန်ထမ်းတွေကြားမနေ့ကရုံရင်ဆန်ခတ်ဖြစ်ကြတဲ့သတင်းတွေကိုတင်ပြသွားဖို့ရှိပါတယ်ခုရင်ဆုံးတော့တနင်္လာနေ့နောက်ဆုံးရသတင်းတွေကိုကိုခင်ဒေါ်ခင်မျိုးသက်နဲ့ကိုအောင်တို့ကပြောပြပေးကြပါအောင်ရှင
်ဒီကနေ့တနင်္လာနေ့မှာဂရိဘန်ဒါရေးဝန်ကြီးယန်နစ်ဖာရိုဖစ်ကာဆာနှုတ်ထွက်သွားပါပြီဂရိနိုင်ငံရဲ့ငွေကြေးအကျပ်တဲပြည်လျောင်ငွေချထားပေးဖို့အတွက်အပြန်အလှန်အနေနဲ့ငွေရှင်တွေချမှတ်ထားတဲ့ချိုးချံချွေတိုင်ဆိုင်ရာစီးမင်းစည်းကမ်းတွေကိုလိုက်နာဖို့ဆန္ဒခံယူပွဲမှာဂရိနိုင်ငံသားတွေကကန့်ကွက်မဲ့ပြေးခဲ့ကြတဲ့နောက်တနေ့ဖြစ်တဲ့ဒီကနေ့မှာပဲနှုတ်ထွက်သွားတာဖြစ်ပါတယ်ချိုးချံချွေတိုင်တောင်းဆိုချက်တွေအတွက်ထောက်ခံမဲ့ပြင်သူနှုတ်ထွက်မယ်လို့ပြောထားတာမို့သူခုလိုနှုတ်ထွက်သွားတာကိုအများကအံ့ဩနေကြတာပါဒါပေမဲ့လည်းဥရောပငွေကြေးတုံးဆွဲတဲ့နိုင်ငံတွေရဲ့ဗန်ဒါရေးဝန်ကြီးတွေကတချို့ကသူနဲ့အဆင်မပြေတဲ့အတွက်သူ့ကိုအစည်းအဝေးမှာမရှိစေချင်တာကိုသူသိထားကြောင်းဒီကနေ့ပဲပြောကြားခဲ့ပါတယ်အခုလိုသူနှုတ်ထွက်ရတာဟာဂရိရဲ့ကျွေးရှင်တွေနဲ့ညှိနှိုင်းရမှာသဘောတူညီမှုရဖို့အတွက်အထောက်ကူရနိုင်တယ်လို့ဝန်ကြီးချုပ်ကစဉ်းစားတဲ့အတွက်အခုလိုနှုတ်ထွက်တာဖြစ်ကြောင်းလည်းပြောပါတယ်။ Verofficus ဟာပြီးခဲ့တဲ့လတွေအတွင်းမှာကျွေးရှင်တွေနဲ့မကြာခဏပြဿနာဖြစ်ခဲ့တာပါ။ဒါအပြင်ဥရောပတမကဟာဂရိပြည်သူတွေကို EU လမ်းစဉ်တိုင်းလိုက်နာဖို့အတွက်အကြမ်းဖက်ပုံစံနဲ့ခြောက်လှန့်ဖို့အတွက်ကြိုးစားခဲ့တယ်လို့လည်းသူကမကြာခင်ရက်ပိုင်းတုန်းကပဲဆွဆွဲခဲ့တာဖြစ်ပါတယ်။ဂရိအစိုးရထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့တိုက်ခိုက်ခဲ့တဲ့အခြေအနေနဲ့ကြုံနေရချိန်မှာ Mr. Verofficus ဟာဂရိပြည်သူတွေရဲ့အကျိုးစီးပွားနဲ့ဂရိအစိုးရအနေထားကိုမြင့်တင်ဖို့မပြတ်ကြိုးစားခဲ့တဲ့အတွက်ဝန်ကြီးချုပ် LSC Cyprus ကကျေးဇူးတင်ကြောင်းနဲ့ဂရိအစိုးရပြောခွင့်ရကပြောကြားခဲ့ပါတယ် Mr. Verofficus ရဲ့နေရာမှာအစားထိုးခန့်မယ်သူကိုတနင်္လာနေ့နှောင်းပိုင်းမှာကြေညာမယ်လို့လည်းပြောပါတယ်မနေ့ကကျင်းပခဲ့တဲ့ဆန္ဒခံယူပွဲမှာယူရိုငွေကြေးတုံးဆွဲတဲ့နိုင်ငံများအဖွဲ့ကနေထွက်ခွာဖို့ရှိတယ်ဆိုတော့ဥရောပခေါင်းဆောင်တွေကသတိပေးချက်ကိုဂရုမစိုက်ပဲဂရိနိုင်ငံသားမဲပေးသူ67ရာနှုန်းကကန့်ကွက်မဲပေးခဲ့ကြတဲ့နောက်မှာဂရိဝန်ကြီးချုပ် LSC Cyprus ကညီနိုင်မှုတွေကိုပြန်ပြီးလုပ်ဖို့သူ့အနေနဲ့ဆင်သင့်မယ်လို့ပြောကြလိုက်ပါတယ်။ယူရိုငွေကြေးတုံးဆွဲတဲ့နိုင်ငံတချို့ကတော့ဒီဆန္ဒမဲရလာကိုမချေနှက်ကြပါဘူး။ဂျာမနီနိုင်ငံကဂရိနိုင်ငံနောက်ထပ်ငွေချေးနိုင်မှုအတွက်စ조사မှုတွေအထဲမှာအတင်းမာဆုံးဖြစ်နေရက်တည်နေတဲ့နိုင်ငံတစ်နိုင်ငံဖြစ်ပါတယ်။
ဥရောပယူရိုငွေသုံးအဖွဲ့ဝင်နိုင်ငံတခုဖြစ်တဲ့ဂရိနိုင်ငံရဲ့မဲဆန္ဒရှင်ပြည်သူတွေကနိုင်ငံတကာကျွေးရှင်တွေတောင်းဆိုထားတဲ့အစိုးရအသုံးစိတ်ချိုးချံချွေတာရေးအစီအစဉ်ကိုလိုက်နာဆောင်ရွက်ဖို့ညှင်းဆန်ခဲ့ပြီးတဲ့နောက်ဥရောပ Stock Share ဈေးတွေဟာဒီကနေ့တနင်္လာနေ့ဈေးကွက်အဖွဲ့မှာကျဆင်းသွားပါတယ်။ဒါပေမဲ့အဲဒီလိုနှစ်ရာခိုင်နှုန်းလောက်အထိအစောပိုင်းမှာလှိမ့်လိမ့်မယ်မယ်ကျဆင်းခဲ့ပြီးတဲ့နောက်နေ့လယ်မတိုင်ခင်အချိန်ကုန်သွယ်မှုတွေမှာတော့ 1.5 ရာခိုင်နှုန်းနဲ့ဈေးငြိမ်သွားပြီးအခြေအနေပြန်လည်ကောင်းမွန်လာခဲ့ပါတယ်။အာရှဒေသမှာဆိုရင်တော့ဂျပန် Nikkei အစုရှယ်ယာအညွန်ကိန်းနှစ်ရာခိုင်နှုန်းကျော်ကျဆင်းပြီးဈေးကွက်ပိတ်သွားခဲ့တယ်လို့ဟောင်ကောင်ဟန်ဆန်အညွန်ကိန်းကတော့3ရာခိုင်နှုန်းကျော်ကျဆင်းသွားခဲ့ပါတယ်။တောင်ကိုရီးယား Kospi အစုရှယ်ယာအညွန်ကိန်းကလည်းဆစ်ဒနီနဲ့ကနေဒါဝယ်လင်တန်တို့နဲ့အတူဒီကနေ့ကျဆင်းခဲ့ပါတယ်။တရုတ်ပြည်မကြီးအစုရှယ်ယာဈေးကွက်ကတော့ကမ္ဘာတခြားနေရာတွေကဈေးကွက်တွေနဲ့ကင်းကွာပြီးမကြာခင်ကအကြီးအကျယ်ဆုံးရှုံးမှုတွေရှိခဲ့ပြီးတဲ့နောက်ဒီကနေ့အစောပိုင်းမှာအမြတ်အစွန်းများခဲ့ပေမဲ့ရှန်ဟိုင်းအစုရှယ်ယာဈေးကွက်ကလည်း 1.4 ရာခိုင်နှုန်းနဲ့နောက်ဆုံးမှဈေးပိတ်သွားခဲ့ပါတယ်ခင်ဗျာ။
အီရန်နျူကလ িয়ার အစီအစဉ်ဆိုင်ရာပြည်ပြေဆုံးတဲ့သဘောတူညီချက်အတွက်မနေ့ဖန်ဇူလိုင်လ9ရက်နေ့ကိုနောက်ဆုံးသတ်မှတ်ထားတာမို့သတ်မှတ်ချိန်မတိုင်ခင်သဘောတူညီချက်တွေရအောင် အီရန်နဲ့ကမ္ဘာအင်အားကြီး6နိုင်ငံကနိုင်ငံကြီးဝင်ကြီးတွေဟာဒီကနေ့တနင်္လာနေ့မှာဗီယက်နမ်မှာပဲဆက်ပြီးဆွေးနွေးနေကြပါတယ်။အီရန်ရဲ့နျူကလ িয়ার လုံဆောင်မှုကိုကန့်သတ်ပြီးအပြန်အလှန်အနေနဲ့အီရန်ပေါ်မှာတန်ခတ်အရေးယူမှုတွေလျှော့ပေါ်ပေးဖို့ကြိုးစားနေတဲ့တန်တမန်တွေဟာအဓိကအချက်တွေကိုအပြီးတန်ညှိနှိုင်းဖို့အတွက်လိုအပ်မှုတွေရှိနေသေးတယ်လို့တိုးတက်မှုတွေလည်းရှိနေတယ်လို့ပြောဆိုနေကြတာပါ။အီရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ဂျာဗစ်ဇရစ်ကတော့ကွဲပြားမှုတွေကြံနေသေးပေမဲ့နှစ်ဖက်ကြိုးစားညှိနှိုင်းနေကြပါတယ်လို့တနင်္လာနေ့နောက်ပိုင်းမှာသတင်းထုတ်တွေကိုပြောပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကလည်းမစ္စတာဇရစ်နဲ့တဘောတူညီချက်တွေအဆင်ပြေနှိမ့်ဆက်မှုရှိတာမျိုးတခါမှအခုလောက်မကြုံဘူးသေးဘူးလို့ပြောဆိုသလိုဖြည့်ရှင်းဖို့လုံနေသေးတဲ့ပြဿနာတွေကလည်းအများကြီးကြံနေပါသေးတယ်လို့တနင်္လာနေ့အစောပိုင်းမှာပဲပြောပါတယ်။အီရန်ရဲ့အရင်နျူကလ িয়ার လုံဆောင်မှုတွေကနေလက်နက်ထုတ်ဖို့အတွက်စူးစမ်းမှုရှိမရှိကုလသမဂ္ဂစုံစမ်းမှုနဲ့အီရန်ပေါ်အရေးယူတန်းခတ်ထားတာတွေရှော့ပေါ်ပြီးဖို့ကိစ္စရပ်တင်တဲ့ပတ်သက်ပြီးတစုံတရာညှိနှိုင်းနိုင်ခဲ့တယ်လို့သတင်းတွေထွက်ပေါ်ပြီးတဲ့နောက်တနင်္လာနေ့ကဝန်ကြီးကယ်ရီနဲ့ဇရစ်တို့နှုတ်အချိန်များစွာတွေ့ဆုံဆွေးနွေးခဲ့တာပါ။American Britain တို့ပြင်သစ်ရုရှားနဲ့ဂျာမနီတွေပါတဲ့အင်အားကြီး6နိုင်ငံနဲ့အီရန်တို့ကြားအရေးယူတန်းခတ်မှုဆန်ရယာယီတဘောတူညီချက်တည်းရခဲ့တယ်လို့ VOA ကသတင်းရပေးမယ်။ညှိနှိုင်းနေတဲ့ဝန်ကြီးတွေစီကအတည်ပြုချက်ရယူအောင်မှာဖြစ်ပါတယ်
။နိုင်ဂျီးရီးယားနိုင်ငံအလယ်ပိုင်းဂျိုးစမြူးကစားသောက်ဆိုင်တစ်ခုနဲ့ပလီတစ်ခုမှဖြစ်ခဲ့တဲ့ဘုံးပေါက်ကွဲမှုတွေကြောင့်လူ44ယောက်ထဏ်မင်းသေဆုံးခဲ့တယ်လို့နိုင်ဂျီးရီးယားအစိုးရအရာရှိတွေကဒီကနေ့ပြောပါရတယ်။တနင်္ဂနွေနေ့နောက်ပိုင်းကဖြစ်ခဲ့တဲ့ဒီပေါက်ကွဲမှုတွေအတွင်ဒဏ်ရာရခဲ့သူ48ယောက်ထဏ်မင်းရှိခဲ့တယ်လို့နိုင်ငံတော်အရေးပေါ်စီမံခန့်ခွဲရေးဌာနကပြောပါရတယ်။အခုတိုက်ခိုက်မှုနဲ့အတူပြီးခဲ့တဲ့သတင်းပတ်အတွင်းလူပေါင်း200ကျော်သေဆုံးခဲ့ရပြီးဘိုကိုဟာရန်စစ်သည်ကြွားတွေရဲ့လက်ချက်လို့ပြောဆိုထားတဲ့သူရဲတန်ရုံအကြမ်းဖက်တိုက်ခိုက်မှုတွေဇက်တိုက်ပေါ်ပေါက်နေတာဖြစ်ပါရတယ်။တနင်္ဂနွေနေ့အစောပိုင်းတုန်းကလည်းရုပ်ပြည်နယ်ရဲ့အကြီးဆုံးမြို့ပေါ်တုစကမ်မာဖျားကြောင်းတခုရဲ့ကိုအသေးခံဘုံကွက်သူတူကဝင်ရောက်တိုက်ခတ်ခဲ့တာကြောင့်လူ9ဦးထက်မနည်းသေဆုံးခဲ့ပါရခင်ဗျာ
ယူအေဘေးကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။တောင်အမေရိကတည်းရဲ့ပထမဆုံးပုံရဟန်းမင်းကြီးဖြစ်တဲ့ပုံရဟန်းမင်းကြီး Francis ဟာ Ecuador, Bolivia နဲ့ Paraguay နိုင်ငံတွေကိုရှေ့ကြခီးစတင်မှုအတွက်တောင်အမေရိကတိုက်ကိုရောက်ရှိနေပြီဖြစ်ပါတယ်။အသက်88နှစ်ရှိပြီဖြစ်တဲ့ပုံရဟန်းမင်းကြီးဟာပထမဆုံးနေနဲ့ Ecuador နိုင်ငံ Quito မြို့ကိုတနင်္လာနေ့လယ်ပိုင်းကရောက်လာခဲ့တာပါ။ Ecuador သမ္မတ Rafael Correa နဲ့ဖျားကြောင်းတာဝန်ရှိသူတွေကပုံရဟန်းမင်းကိုလာရောက်ချိုးဆိုခဲ့ကြပြီးလေးစိတ်မှာကလေးငယ်တွေလူကြီးတွေကလည်းကော်ဇွန်နီဘေးတစ်ဖက်ချက်ကက်သလစ်အလံတွေကိုဝှေ့ယမ်းပြီးချိုးဆိုခဲ့ကြတာပါ။လေးစိတ်ကနေပုံရဟန်းမင်းကြီးတဲခူရသွားရလမ်းတစ်လျှောက်မှာလည်းအီကွေဒေါ်ပြည်သူတွေကချိုးဆိုခဲ့ကြတာဖြစ်ပါတယ်။ပုံရဟန်းမင်းကြီးဟာဒီကနေ့တနင်္လာနေ့မှာဘာသာ၈ဘာသာနဲ့တရားဟောမယ်လူမှုဝတ်ပြုဆုတောင်းပွဲကိုကျင်းပမှာပါ။ဒီကနေ့မှာပဲဘိုလီးဗီးယားအချင်းတောင်ကိုလည်းသွားရောက်ဖို့ရှိပါတယ်။သူဟာသူ့မိခင်နိုင်ငံအာဂျင်တီးနားကိုအခုခီးစင်မှာတော့တွားရအောင်မှာမဟုတ်ပါဘူး။ဒါပေမဲ့လာမယ့်နှစ်မှာတော့သူဟာအာဂျင်တီးနားနိုင်ငံကိုတွားရအောင်မှာဖြစ်ပြီးလွန်ခဲ့တဲ့နှစ်သူပုံရဟန်းမင်းကြီးဖြစ်လာခြင်းကဆက်ပြီးဒီခီးစင်ကသူ့အတွက်၉ချိန်မြောက်ပြပခီးစင်ဖြစ်ပါတယ်။ပုံရဟန်းမင်းကြီးကသူတွားရအောင်မဲ့၃နိုင်ငံကဆင်းရဲနွမ်းပါးသူတွေရင်ဆိုင်နေရတဲ့ဒုက္ခတွေကိုအလေးပေးပြီးလှုပ်ဆောင်သွားခြင်းနဲ့လို့ရောမမျိုးကထွက်ခွာစင်မှာပဲပြောကြားခဲ့တာဖြစ်ပါတယ်။
တောင်ကိုရီးယားနိုင်ငံအနောက်ဘက်ကဒဲအန်ကန်ဂျီမှာအမေရိကန်နဲ့တောင်ကိုရီးယားတပ်ဖွဲ့ဝင်တွေပူးရဲစစ်ရေးလေ့ကျင့်နေပါတယ်။ဒီကနေ့ဇူလိုင်လ6ရက်နေ့မှာပြုလုပ်တဲ့ဒီပူးရဲစစ်ရေးလေ့ကျင့်မှုဟာမာမိတ်နှစ်နိုင်ငံကြားပိုးပြီးဆက်ဆံရေးခိုင်မာလာစေဖို့လည်းဖြစ်ပါတယ်။ဒီဆက်ဆံရေးအတွင်းရေတပ်ကြီးတပ်နဲ့မရင်းတပ်ဖွဲ့ဝင်အင်အား1900လောက်ပါဝင်တယ်လို့ပူးရဲစစ်ရေးလေ့ကျင့်မှုကုကဲရေးစစ်ဌာနချုပ် CFC ကပြောပါတယ်။ဒါအပြင်တောင်ကိုရီးယားစစ်သည်မော20နဲ့အမေရိကန်တပ်ခိုက်ရေးယာဉ်23စီးလည်းပါဝင်ပါတယ်။
ဖိလစ်ပိုင်နိုင်ငံမှာအရှိလေပိုင်းဒေသအသက်ရှူလမ်းကြောင်းဆိုင်ရာမတ်စကူးဆက်မြန်ရောဂါဒုတိယမြောက်ဖြစ်ပွားသူအမျိုးသားတူကိုတွေ့ရတယ်လို့ဖိလစ်ပိုင်အစိုးရကအတည်ပြုပြောကြားခဲ့ပါတယ်။သူဟာဒူဘိုင်းကနေမနီလာကိုပြန်ရောက်လာပြီးမနက်မှာရောဂါဖြစ်ပွားတဲ့လက္ခဏာတွေတွေ့ရတယ်လို့ပြောပါတယ်။ဒီအသက်36နှစ်အရွယ်အမျိုးသားကိုဇူလိုင်လ4ရက်နေ့မှာစနေနေ့မှာဆေးရုံတင်ထားပြီးကုသပေးနေတာဖြစ်ပါတယ်။
ကနေဒါနိုင်ငံဘန်ကူးဗားမှာကျင်းပတဲ့အမျိုးသမီးကမ္ဘာဘလာဘောလုံးပွဲဘောလုံးပွဲအတွင်းအမေရိကန်အသင်းကဂျပန်အသင်းကိုအနိုင်ရခဲ့တာကြောင့်အမေရိကန်ပြည်ထောင်စုမြို့တော်ကဘောလုံးပွဲတက်ရာနဲ့ချီဟာသမရအင်ဗျူတော်အပြင်ဘက်မှာဆူဝေးပြီးအောင်ပွဲခံခဲ့ပါတယ်။ဒါဟာအမေရိကန်ပြည်ထောင်စုအတွင်းဘောလုံးအားကစားအပေါ်စိတ်ဝင်စားမှုပိုများလာတယ်ဆိုတဲ့လက္ခဏာလေးဖြစ်ပါတယ်ခင်ဗျာ
။
တင်းလာနေထိတ်တန့်ရသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုအောင်တို့ကပြောပြပေးခဲ့တာပါ။ခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးသွားမှာပါ။လက်ရှိအစိုးရတက်တန်းကာလအတွင်းတနိုင်ငံလုံးအတိုင်းအတာနဲ့အပြစ်ခတ်ရက်စက်ရေးစာချုပ် NCA အပြစ်သက်လက်မှတ်ရေးထိုးနိုင်ဖို့နိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းရေးဆွဲရေးကြိုးပမ်းသွားဖို့မူအားဖြင့်သဘောတူညီချက်ရခဲ့တယ်လို့တိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးအဖွဲ့အစည်းရဲ့ NCA အစစ်မြေညီနိုင်ရေးကိုယ်စားလှယ်အဖွဲ့ကသဘောထားထုတ်ပြန်လိုက်ပါတယ်။တနိုင်ငံလုံးအပြစ်ရက်စာချုပ်အပြစ်သက်ချုပ်ဆိုနိုင်ရေးတိုင်းရင်းသားဒေသတချို့ကစီရေးတင်မာမှုတွေကိုလျှော့ချနိုင်ရေးအတွက်လည်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကနှစ်ဖက်ထိတွေ့မှုတွေကိုရှောင်ရှားဖို့ဆန္ဒရှိနေပါတယ်။တနိုင်ငံလုံးအပြစ်ရက်စာချုပ်ချုပ်ဆိုရေးနောက်ဆုံးအခြေအနေဘယ်လိုရှိနေပြီလဲဆိုတာကိုတော့မဆုမုံကစူးစီးတင်ပြပေးထားပါရရှင်။
ပြီးခဲ့တဲ့ဇူလိုင်လ2ရက်နေ့ကနေဇူလိုင်လ5ရက်နေ့အထိထိုင်းနိုင်ငံချင်းမိုင်မြို့မှာကျင်းပခဲ့တဲ့တိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးအဖွဲ့အစည်းများ ENCA အစစ်မြေညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ရဲ့ဒုတိယကြိမ်စီဝေးကနေလက်ရှိအစိုးရတပ်တန်းကာလအတွင်းတနိုင်ငံလုံးတိုင်းတာနဲ့အပြစ်ခတ်ရစဲရေးစာချုပ် MCA အပိသက်လက်မှတ်ရေးထိုးနိုင်ရေးမူအားဖြင့်သဘောတူညီချက်ရခဲ့တယ်ဆိုတာကိုသဘောထားထုတ်ပြန်လိုက်တာပါပြီးခဲ့တဲ့မတ်လ31ရက်နေ့ကသမ္မတဦးသိန်းစိန်ရဲ့ရှေ့မောက်မှာတနိုင်ငံလုံးအပြစ်ရက်စာချုပ်မူကြမ်းကိုနှစ်ဖက်ချုပ်ဆိုနိုင်ခဲ့ပြီးတဲ့နောက်မှာအပိသက်လက်မှတ်ထိုးနိုင်မှုအရေးအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တို့ကြားမူအားဖြင့်သဘောတူညီချက်ရခဲ့တဲ့အခြေအနေကို SD အဖွဲ့ရဲ့ဒုတိယအဖွဲ့ခေါင်းဆောင်ဦးပူစင်ကျုံးက VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်ကျွန်တော်တို့ဒီ NCA ကိုအများဆုံးအဆုံးတိုင်နိုင်ရေးပြည်တတ်နိုင်ရေးအတွက်ကျွန်တော်တို့ဒီတိုင်းရင်းသားဖက်ကတော့ကြိုးပမ်းဆောင်ရတာဖြစ်ပါတယ်သူနည်းလည်းကောင်းအခုလည်းပဲစုရလက်ထက်မှာပေါ့လေဒါကိုကျွန်တော်တို့ဆလာခဲ့တယ်နှစ်နဲ့၅လကြာပါတယ်ခင်ဗျာဒီတော့ကကျွန်တော်တို့ဒီ NCA ကိုကျွန်တော်အများဆုံးကြာဒီစုရလက်ထက်မှာပဲဒီ NCA ကိုအပြစ်တနာကိုကျွန်တော်ကျူးစားဖို့နဲ့နိုင်ငံကြီးဆွေးနွေးမှုပုံပေါင်းကိုပါရည်ဆွေးနိုင်ဖို့ရတူဦးတည်သွားမယ်ဒါကိုကျွန်တော်ကျူးပန်းဆောင်ရွက်သွားမယ်လို့ကျွန်တော်သဘောတူညီမှုရခဲ့ပါတယ်ခင်ဗျာ
တနိုင်ငံလုံးအပြစ်ရစာချုပ်မှာအလုံးပါဝင်နိုင်ရေးစာချုပ်မှာဘသူတွေကပါဝင်လက်မှတ်ထိုးကြမယ်အသစ်တက်တွေကဘသူတွေဖြစ်တဲ့နဲ့စသဖြင့်အပိသက်မူချောအဆင့်ကိုရရှိနိုင်မှုအရေး NCA အစစ်မြေညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့အနေနဲ့အတီးပြုတ်မူကြမ်းတိုးမြင့်ရရှိနိုင်မှုကြိုးပမ်းနေကြတာဖြစ်ပါတယ်ဒီလိုအခြေအနေမှာတနိုင်ငံလုံးအပြစ်ရရေးကိုတက်ရောက်မှုရှိစေနိုင်တဲ့တိုင်းရင်းဒေသတချို့ကစီရေးတင်းမာနေတဲ့အခြေအနေကိုလျှော့ချနိုင်အောင်လဲအစိုးရညီညာရေးကိုယ်စားလှယ်တွေနဲ့အဓိကထားဆွေးနွေးကြပါတယ်လို့ဥပူစင်ကျုံကဆိုပါတယ်
ဒီတော့ကကျွန်တော်တို့ဒီတိုက်ပွဲတွေဖြစ်လို့ရှိရင်နှစ်ဖက်ကြားထဲမှာယုံကြည်မှုလည်းကျွန်တော်တို့ပြတ်ပြားသွားနိုင်တယ်ဆိုတဲ့ဟာကိုလည်းကျွန်တော်အစိုးရကိုကျွန်တော်အမြဲတမ်းတင်ပြနေတာဖြစ်ပါတယ်ကျွန်တော်တိုင်းတာလက်နက်ကဖွဲ့စည်းဖက်ကလည်းကျွန်တော်ဒီကြားထဲမှာတနင်္ဂနွေပြစ်ခဲ့ရှိဒီခြားချုပ်ချုပ်စုနိုင်ရေးအတွက်တက်နိုင်တယ်လို့ကျွန်တော်ပြစ်ခတ်တိုက်ခိုက်မှုတွေကိုမလုပ်ဘူးနဲ့ကျွန်တော်တို့ဖြစ်နိုင်တယ်လို့ဆောင်ရှားဖို့နဲ့ပေါ့လေအကုန်လုံးကျွန်တော်တို့ NCA မှာပါဝင်လက်မှတ်ရေးထိုးနိုင်ဦးတည်ပြီးတော့မှဒါကျွန်တော်ဒီခတ်တိုက်ခဲ့မှုတွေကိုအတက်နိုင်ဆုံးဆောင်ရှားဖို့ရတဲ့အချင်းချင်းကျွန်တော်တို့ကြားထဲမှာနှိမ့်နိုင်ပြုစုနေကြတာရှိပါတယ်။ကျွန်တော်နိုင်ငံတော်စုဝတ်အနေနဲ့လေဒီကြားထဲမှာကျွန်တော်တို့ဒီသူစစ်စင်တာတွေအပေါ်မှာကျွန်တော်တက်ရင်အလုံးကြီးနဲ့ချထားတာတွေမရှိဘူးဆိုလို့ရှိရင်ကျွန်တော်တက်ခွဲဖြစ်စရာအကြောင်းမရှိပါဘူးခင်ဗျာ။ဒါနှစ်ဖက်ကကျွန်တော်တို့ကျူးပန်းဆောင်ရမယ်ဆိုလို့ရှိရင်ဒါတွေကလျှော့ပါသွားနိုင်တဲ့အနေအထားမရှိပါတယ်လို့ကျွန်တော်ပြောချင်ပါတယ်။
တနိုင်ငံလုံးအပြစ်ရစာချုပ်ချုပ်ဆိုနိုင်ရေးနိုင်ငံရေးမူပေါင်းရေးဆွဲနိုင်ရေးနဲ့နိုင်ငံရေးဆွေးနွေးပွဲတွေစတင်နိုင်ရေးစတဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေကိုပို့ပြီးတော့မှမြန်ဆန်အောင်ဆောင်ရွက်နိုင်မှုမိမိကိုယ်ကိုခုခံကာကွယ်တာမှအပါနှစ်ဖက်ထိတွေ့မှုတွေကိုအတက်နိုင်ဆုံးလျှော့ချရှောင်ရှားသွားပါမယ်လို့လက်ရှိအစိုးရနဲ့တိုက်ပွဲတွေဖြစ်နေတဲ့ TNLA တအောင်းအမျိုးသားလူမျိုးရေးတပ်မတော်ဘက်ကဒီကနေ့ဇွန်လ6ရက်နေ့မှာသဘောထားထုတ်ပြန်လိုက်ပါတယ်။ဒါအပြင်လော်ခီလာတိုင်းရင်းသားထိပ်သီးအစည်းအဝေးရဲ့ဆုံးဖြတ်ချက်ထဲပါဝင်နိုင်တဲ့အားလုံးပါဝင်နိုင်ရေးမူအပေါ်မှာ TNLA ပလောင်လူမျိုးရေးတပ်ဦးအနေနဲ့တနိုင်ငံလုံးအပြစ်ခတ်ရစဲရေးစာချုပ်ကိုအားလုံးနဲ့အတူတပြိုင်နက်တည်းပါဝင်လက်မှတ်ရေးထိုးနိုင်မှုအဆင့်တင့်မှာပဲလို့ TNLA ရဲ့ပြောခွင့်ရမိုင်းအိုက်ကျော်က VOA ကိုပြောပါတယ
်။နင်းသားကြီးဆွေးနွေးနေတဲ့အပေါ်မှာနင်းသားကြီးဆွေးနွေးမှုလည်းမတိခိုက်အောင်ပေါ့နော်။ SD ထိုးမဲ့ခြေကြရရင်တိုင်းလာအားလုံးပါဝင်ဖို့အတွက်ကြာချိုးပါဆောင်ရွက်တော့မယ်ပေါ့နော်။တိုင်းလာအားလုံးပါဝင်ရေးမှုကိုလည်းကျွန်တော်ကြိုးဆိုတယ်။တကယ်လို့တိုင်းလာအားလုံးပါဝင်လက်မှတ်ရေးထိုးတော့မယ်ဆိုရင်တော့ကျွန်တော်လည်းအခြားတိုင်းသားနေသူတွေနဲ့ပါဝင်လက်မှတ်ထိုးဖို့အစီအစဉ်ရှိတယ်ပေါ့။
လော်ခီလာတိုင်းရင်းသားထိပ်သီးအစည်းအဝေးကနေတနိုင်ငံလုံးအပြစ်ရစာချုပ်အပိသက်ချုပ်ဆိုနိုင်ရေးအစိုးရနဲ့ဓာတ်ရိုက်ညှိနှိုင်းမှုတာဝန်ပေးထားတဲ့ဖရိုနော်စီဖိုးရာဆေးဦးဆောင်တဲ့ NCA အစစ်မြေညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့နဲ့အစိုးရဘက်ကငြိမ်းချမ်းရေးကိုယ်စားလှယ်ဝန်ကြီးဦးအောင်မင်းဦးဆောင်တဲ့ UPWC ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီတို့ဒီလဇူလိုင်လထဲမှာ NCA အပိသက်မူကြောအဆင့်အတီးပြုတ်မူကြမ်းရေးဆွဲနိုင်ရေးတရားဝင်ထက်မှန်တွေ့ဆုံဆွေးနွေးကြဖို့ရှိပါတယ်လို့တိုင်းရင်းသားကိုယ်စားလှယ်တွေဘက်က NCA အစစ်မြေညှိ နိုင်ရေးကိုယ်စားလှယ်အဖွဲ့ကပြောပါတယ်ရှင်
။မဆုမမရှင်ခုရမန္တလေးတိုင်းဒေသကြီးဖက်ကမဲဆင်းအခြေအနေတင်ပြပါမယ်။2015ရွေးကောက်ပွဲအတွက်အခြေခံမဲဆန္ဒရှင်စည်ရင်မတွေကိုပြင်ဆင်ရမှာရက်ကျေးကော်မရှင်ရဲ့လုပ်ငန်းမကျွမ်းကျင်မှုနဲ့တချို့ကန့်သတ်ချက်တွေကြောင့်မန္တလေးတိုင်းဒေသကြီးအတွင်းမှာခက်ခဲတာတွေရှိနေပြီးတချို့ပြည်နယ်တွေမှာတော့မဲဆန္ဒရှင်တွေနေထိုင်ရတဲ့မဲဆင်းကပ်ရာနေရာဝေးကွာတာကြောင့်အခက်အခဲတွေရှိနေပါတယ်။လက်တလောအခြေခံမဲဆင်းထုတ်ပြန်ထားတာနဲ့ပတ်သက်ပြီးတွေ့ကြုံရတဲ့အခြေအနေကို VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့အခြေခံမဲဆန္ဒရှင်စီရင်တွေကိုမလ30ရက်နေ့ကစတင်ပြီးရန်ကုန်တိုင်းဒေသကြီးကမြို့နယ်10မြို့နယ်မှာထုတ်ပြန်ခဲ့ရာကမေလ25ရက်ဇွန်လ8ရက်နဲ့ဇွန်လ22ရက်နေ့တွေမှာကြန့်ရှိနေတဲ့ပြည်နယ်နဲ့တိုင်းဒေသကြီးတွေမှာပါဆက်လက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဒီလိုထုတ်ပြန်ထားတဲ့အခြေခံမဲဆန္ဒရှင်စီရင်တွေမှာမဲဆန္ဒရှင်အမည်ကြန့်ရှိတာဒါမှမဟုတ်သူ့အမည်နဲ့မိဘအမည်စလုံးပေါင်းမှားတာမွေးနေ့ရက်စွဲမှားတာနိုင်ငံသားစီစီရေးကတ်နံပါတ်မှားတာမဲဆင်းမှာမပါဝင်သင့်သူတွေပါဝင်နေတာစတဲ့အမှားအယွင်းတွေရှိနေခဲ့တာဖြစ်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကရန်ကုန်တိုင်းဒေသကြီးနဲ့နေပြည်တော်ကတချို့မြို့နယ်တွေကိုစစ်စစ်ကြည့်ရမှာ30ရာခိုင်နှုန်းကနေ80ရာခိုင်နှုန်းအထိအမှားအယွင်းရှိကြောင်းထောက်ပြတာတွေလည်းရှိခဲ့ပါတယ်။ဒီလိုမှားယွင်းတာတွေကိုမဲဆင်းထုတ်ပြန်ပြီး14ရက်အတွင်းမှာပြင်ဆင်ရမှာဖြစ်ပါတယ်။ဒီလိုပြင်ဆင်ရမှာလဲအခက်အခဲတချို့ရှိနေတယ်လို့ရွေးကောက်ပွဲစောင့်ကြည့်သူများကွန်ရက်အဖွဲ့မန္တလေးကဥညင်ညီကျော်ကပြောပါတယ
်ပြင်ဆင်မှုစူးစမ်းကြတဲ့အခါမှာဒီရက်ကြီးအစ်စ်ကော်မရှင်လေးရဲ့ပကြွတ်တင်မှုပါအလုံးဟာစေတနာဝင်လားဒီဖြစ်နေတယ်အတွေးမှုလို့ခေါ်တဲ့အထွေထွေဥထွေကြီးကစီးရေးတယောက်ကလည်းအများသားဝင်လားသဘောမျိုးဖြစ်နေတဲ့အတွက်အခက်အခဲဖြစ်ပါတယ်နောက်တစ်ချက်ကတော့ကိုစားဆောင်ရွက်ခွင့်ဆိုတဲ့အဓိပ္ပာယ်ဖွင့်မှုပေါ်မှာဒီကလွယ်မှားကြပါလေဥပမာမိသားစုတွေကလည်းပူဇော်လုပ်ခွင့်ရှိတယ်ပါတီနဲ့ခြားဖွဲ့စည်းများလုပ်ခွင့်မရှိစွာမျိုးနဲ့ဒါအခက်အခဲတစ်ခုကြုံခဲ့တယ်နောက်တစ်ချက်ကတော့အများပြည်သူသိအောင်လှုပ်ဆော်မှုဟာအများအားနဲ့ပါလေ
လောလောဆယ်မှာတော့တမတ်ရဲ့ကုံလွန်ပြီးတဲ့နောက်မှာရက်ကြီးရွေးကောက်ပွဲကော်မရှင်စီကိုကိုယ်တိုင်တွားရောက်ပြီးအစည်းအဝေးအမှားပြင်ဆင်တာကိုဆောင်ရွက်ပေးဖို့ရွေးကောက်ပွဲစောင့်ကြည့်တဲ့လူမှုဖွဲ့စည်းတွေကတောင်းဆိုရမှာပြင်ဆင်ပေးတာတွေရှိနေကြောင်းပြောပါတယ်
ရက်ကွက်ဥချွေရုံမှာရှိတယ်ရက်ကြီးကော်မရှင်ရုံမှာကိုယ်တိုင်လာလို့ရပါတယ်ဒါပေမဲ့သိမှုအရာအားလဲပါတယ်အဲ့လိုလုပ်လို့ရတဲ့စကားကိုမြို့နယ်တိုင်းစီမသိကြဘူးဖြစ်တယ
်ကချင်ပြည်နယ်ဗမော်မြို့နယ်အတွင်းမှာတော့မဲဆန္ဒရှင်တွေနေထိုင်ရာနဲ့မဲဆင်းကပ်ရာနေရာအလန်းကွာဝေးတာကြောင့်အခက်အခဲတွေရှိနေကြောင်းမြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီကဥအောင်သိန်းကပြောပါတယ်
ကျွန်တော်ဗမာကစင်ကာဆိုတဲ့ပြီးတော့တော်တော်ဒုက္ခဖြစ်တယ်အဲ့စင်ကာရဲ့လက်ခုပ်ရဲ့အဲ့မှာတောက်ပြန့်ရဲ့အဲ့တုံးမှုကတစုတို့တဲ့ခါကျတော့စင်ကာဒီဘက်ကမှနှက်ကုတ်ကဘက်ကကျောက်ပြန့်ကျတော့ဒီခုနမှန်တော့ဝေးတဲ့တောတဲ့ဟိုတော့ဘူးဘက်ကဒီဘက်ကရွာလုံးကျွတ်လာလို့ဆိုတော့ဖြစ်နေပြီးတော့အဲ့မဲစည်းတွေကတားနေမှာကော်မရှင်ပြောင်းမှမဆောင်တဲ့ခါကျတော့တော့ရှိတဲ့လူတွေကျင်းမဲ့ကျင်းဘူးဒီပေါ်တော့မှလည်းမသိအဲ့လိုအခက်အခဲကြီးဖြစ်နေ
တာ။ရှမ်းပြည်နယ်တာယာမြို့နယ်အတွင်းမှာတော့အခြေခံမဲဆန္ဒရှင်စင်အမှားယွင်းတွေကိုပြင်ဆင်ရမှာအခက်အခဲသိပ်မရှိကြောင်းကိုလာဟုအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီကနိုင်ငံကတအူးကပြောပါတယ်
။ကျွန်တော်တို့တာယာမြို့ကလူကသိပ်မမြတဲ့အခါကျတော့တွားချစ်တယ်မှားလို့ရှိပြပြသေးတယ်အေးစစ်စစ်နောက်မပါသေးတဲ့ဟာလည်းလက်ခါသေးတယ်အခက်အခဲသိပ်မရှိပါဘူး။
ချင်းပြည်နယ်အတွင်းမှာတော့မှားယွင်းတဲ့စည်းရင်းတွေကိုတင်ပြရမှာအခက်အခဲရှိပေမဲ့နိုင်ငံရေးပါတီတွေကမဲစည်းရင်းကူးယူခွင့်မရရှိတာကြောင့်အမှားယွင်းတွေစီစစ်ရမှာအခက်အခဲရှိကြောင်းထန်တလန်မြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ပူလားမောင်ကျုံးကပြောပါတယ်။လက်ရှိထုတ်ပြန်ထားတဲ့အခြေခံမဲဆန္ဒရှင်စည်းရင်းတွေအမှားအယွင်းများပြားတာနဲ့ပတ်သက်ပြီးဒေါ်ဆန်းစုကြည်ကိုယ်တိုင်လိုက်လံစီစစ်တာတွေရှိတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအလုံးမှုဆောင်တချို့ကလည်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့ထပ်မံတွေ့ဆုံဆွေးနွေးဖို့ရှိနေပါတယ်။ပြည်ထောင်စုလွှတ်တော်နာယကသူရောဦးရွှေမန်းကလည်းတင်းငွေတွေနေကသူ့ရဲ့မဲဆန္ဒနယ်ဖြစ်တဲ့ဇီယာသီရီမြို့နယ်အတွင်းမှာမဲဆင်းတွေကိုစီစစ်ပြီးတဲ့နောက်မဲဆင်းအမှားတွေကိုအချိန်မီပြင်ဆင်နိုင်ရေးအတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်စီကိုတဝန်လာပေးမယ်လို့သူရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။လာမယ့်အောက်တိုဘာလကနိုဝင်ဘာလစံပိုင်းမှာကျင်းပမယ်လို့ကြေညာထားတဲ့အထွေထွေရွေးကောက်ပွဲရဲ့အတီးကြကိုတော့မကြာခင်ရက်ပိုင်းအတွင်းမှာထုတ်ပြန်သွားမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာထားပါတယ်
။ကိုမိုးစောပါရှင်။ VOA ကနေတင်လာတဲ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုတော့မြန်မာလူအခွင့်ရေးနဲ့ဆိုင်တဲ့သတင်းဖက်အလှည့်ပေးပါဦးမယ်။ ကုလသမဂ္ဂလူအခွင့်အရေးကောင်စီကနေချမှတ်လိုက်တဲ့မြန်မာနိုင်ငံမှာရိုဟင်ဂျာနဲ့လူနယ်စုတွေအပေါ်လူအခွင့်အရေးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့ဆုံးဖြတ်ချက်ဟာပကတိအခြေအနေတွေနဲ့တွေ့ဖယ်နေတယ်လို့အမျိုးသားလူအခွင့်အရေးကော်မရှင်ကတာဝန်ရှိသူတဦးကပြောဆိုလိုက်ပါတယ်။နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့လည်းမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာပေါ်မှာလေးစားဖို့လိုအပ်တယ်လို့လည်းနိုင်ငံရေးသမားတဦးကသုံးသပ်ပါတယ်။အပြည့်စုံကိုတော့ VOA သတင်းထောက်မတ်တငေးလင်းကတင်ပြပေးထားပါတယ်ရှင်။
ဆွစ်ဇာလန်နိုင်ငံဂျီနီဗာမြို့မှာတလနီဗာကျင်းပခဲ့တဲ့ကုလသမဂ္ဂလူအခွင့်အရေးကောင်စီအစည်းအဝေးကမြန်မာနိုင်ငံမှာရိုဟင်ဂျာနဲ့လူနည်းစုတွေအပေါ်လူအခွင့်အရေးချိုးဖောက်မှုတွေရှိနေတယ်လို့ဇူလိုင်လ3ရက်နေ့ကမဲခွဲဆုံးဖြတ်ခြင်းမရှိဘဲဆုံးဖြတ်ချက်ချခဲ့ပါတယ်။ဒီဆုံးဖြတ်ချက်မူကြမ်းအဆိုကို OIC Islamic နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ကိုစားပါကစ္စတန်နိုင်ငံရဲ့ကုလသမဂ္ဂဆိုင်ရာတာဝန်ကြီးကဇူလိုင်လ1ရက်နေ့ကတင်သွင်းခဲ့တာဖြစ်ပါတယ်။ဒီဆုံးဖြတ်ချက်ဟာရခိုင်ပြည်နယ်ကတကယ့်အခြေအနေအစ်အမှန်နေနဲ့ကွဲလွဲနေပြီးရိုဟင်ဂျာလို့မိမိကိုမိမိခေါ်ကြတဲ့ဒီလူမျိုးစုအပေါ်မှာမြန်မာအစိုးရအနေနဲ့အခွင့်အရေးတွေပေးနေတယ်လို့မြန်မာနိုင်ငံအမျိုးသားလူအခွင့်အရေးကော်မရှင်ဒုတိယဥက္ကဋ္ဌဦးစင်မြိုင်ကပြောဆိုလိုက်ပါတယ်
။ပြည်ငါလီတွေအနေနဲ့နိုင်ငံသားမဟုတ်တော့လည်းပဲဒီလူသားတယောက်အနေနဲ့ရတဲ့နဲ့အခွင့်အရေးတွေတော့ပေးခဲ့တာကိုကျွန်တော်တို့လည်းပဲဒီမောင်းတော်နယ်မြေကို၃ခေါက်ခန့်ရောက်ရှိလေ့လာခဲ့တဲ့အတွက်ဒါကိုကျွန်တော်တို့ခိုင်ခိုင်မာမာလေးကျွန်တော်တို့ပြောနိုင်ပါတယ်။အဲတော့နိုင်ငံသားတယောက်ကဲ့သို့တော့မရနိုင်တော့လည်းပဲလူသားချင်းစာနာထောက်ထားမှုနဲ့ပတ်သက်တဲ့အခွင့်အရေးတွေပေးတာကိုကျွန်တော်တို့တွေ့ပါတယ်။ကျန်းမာရေးစောင့်ရှောက်မှုတွေပေးပါတယ်။လေယာဉ်ပိုင်ဆိုင်ခွင့်နောက်အခြေချနေထိုင်ခွင့်နောက်စီးပွားရှာခွင့်ဒါတွေကျွန်တော်တို့ပေးထားတာတွေ့ပါတယ်။နောက်ပညာသင်ယူခွင့်ဒါတွေလည်းကျွန်တော်တို့ပေးထားတာကျွန်တော်တို့တွေ့ပါတယ
်။သူ့အနေနဲ့ဒီဆုံးဖြတ်ချက်ကြောင့်လူမျိုးစုနှစ်စုကြားတည်ငြိမ်မှုပြပြမှာကိုစိုးရိမ်တယ်လို့လည်းထောက်ပြပြောဆိုပါတယ်။
ကျွန်တော်တို့ဒီကိစ္စဟာဒီမြန်မာမှာရှိတဲ့ပြည်သူအများစုကိုလည်းပဲစိတ်နှောက်ရှက်ဖြစ်စေပြီးတော့ရင်ဒီလူစုနှစုကြားမှာရှိနေတဲ့တည်ငြိမ်နေတဲ့နောက်ပြီးတော့ရရှိနေတဲ့နားလည်မှုတွေကိုထိခိုက်သွားမှာစိုးရိမ်စရာအကြောင်းရှိတယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်ကွာ
88မျိုးဆက်ပွင့်လင်းလူအဖွဲ့အစည်းကကိုချင်းမီကတော့နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့ရခိုင်အရေးမှာမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကိုလေးစားဖို့လည်းလိုအပ်တယ်လို့ဖွင့်ဟပါတယ
်နိုင်ငံတကာအနေနဲ့ကလည်းအဲ့ဒါဒီကနေ့ကျွန်တော်တို့ဒီရခိုင်အရေးကိုဟိုတိတိချာချာလေ့လာပြီးမှဆုံးဖြတ်ချက်ချဖို့လိုတယ်အဲ့ဒါဟာကျွန်တော်တို့ဒီလူ့ခွင့်ရေးရှုထောင့်အနေကြည့်ပြီးတော့ဆုံးဖြတ်ချက်ချမလုံလောက်ဘူးကျွန်တော်တိုင်းရဲ့အချုပ်အခြာအာဏာရှုထောင့်ကိုလည်းအလေးထားပြီးတော့လေးစားမှုနဲ့ချဉ်းကပ်ဖို့လိုတယ်လို့ကျွန်တော်မြင်တယ
်မြန်မာနိုင်ငံသားတွေလွတ်လပ်စွာကိုယ်ခွင့်ခွင့်အတွက်ဆောင်ရွက်နေတဲ့ဘာသာပေါင်းစုံငြိမ်းချမ်းရေးအဖွဲ့ကအစ္စလာမ်ကိုယ်စားလှယ်ဦးအေးလွင်ကတော့ကုလသမဂ္ဂလူအခွင့်အရေးကောင်စီကချမှတ်လိုက်တဲ့ဆုံးဖြတ်ချက်အပေါ်အခုလိုသုံးသပ်ပါတယ်
ကျွန်တော်တို့မြန်မာပြည်သူတယောက်အနေနဲ့ကတော့မြန်မာပြည်တွင်းရေးကိုသူတို့မှန်ကန်သောအချက်လက်များပေါ်မှာသူတို့ရဲ့စိုးရိမ်တော့ကများကိုသူတို့ပြောတာကသူတို့ရဲ့လုံပိုင်ခွင့်ဖြစ်တယ်။အဲ့တော့ကျွန်တော်တို့အနေနဲ့ကတော့ကျွန်တော်တို့ပြည်သူတွေရဲ့ခံကြမ္မာဟာကျွန်တော်ပြည်တွင်းကရောပြည်သူများကသာလျှင်ဖန်တီးရမှာဖြစ်တဲ့အတွက်ကြောင့်အပြည်ပြည်ဆိုင်ရာမှာအဲ့ဒီလိုအထင်အမြင်တွေရှိနေပြီဆိုရင်ကျွန်တော်တို့အများကြီးစဉ်းကျင်ရမှာပေါ့ဗျာ
။တစ်ဖက်မှာလည်းလူအခွင့်အရေးချိုးဖောက်မှုတွေဟာလူနည်းစုတွေပေါ်မှာမှမဟုတ်ဘဲနိုင်ငံသားအလုံးအပေါ်မှာချိုးဖောက်မှုတွေရှိနေတယ်လို့လူအခွင့်အရေးချိုးဖောက်မှုစုံစမ်းရေးကော်မတီကအထွေထွေအတွင်းရေးမှူးဦးဒေးဗစ်လှမြင့်ကထောက်ပြပြောဆိုပါတယ်
။လက်ရှိကျွန်တော်တို့နိုင်ငံကတော့လူအခွင့်အရေးချိုးဖောက်မှုတွေကတော့နေရာတိုင်းမှာရှိနေတာပဲဗျာ။နော်ကျွန်တော်တို့ဒီပေါ်တော့ဒီလူရင်းကြားတွေတင်မခါဘူးကျွန်တော်တို့ပြည်ရင်းမှာလည်းလူအခွင့်အရေးချိုးဖောက်မှုတွေအများကြီးရှိနေတာပဲလေ။အဲ့တော့ကျွန်တော်တို့ကဒီမှာတိုင်းရင်းသားတို့ဘင်္ဂါလီတို့ဗမာတို့ကျွန်တော်တို့ဒီလိုမျိုးပွဲချနေတဲ့ကလူသားတွေပေါ်မှာကျွန်တော်တို့ကျူးလွန်တဲ့ကိစ္စရပ်တွေပေါ့နော်လူသားရဲ့ကိစ္စရပ်တွေကတော့ကျွန်တော်တို့ဒီတိုင်းပြည်မှာတော့ဒီဒီလေးတစ်ချိန်ကြီးကျွန်တော်တို့ပြည်သူပြည်သားတွေခံစားနေရတယ်ရှိရဲ့ဗျ
ဇူလ15ရက်နေ့ကနေဇူလိုင်လ3ရက်နေ့အထိကျင်းပခဲ့တဲ့ကုလသမဂ္ဂလူအခွင့်အရေးကောင်စီအစည်းအဝေးမှာပါကစ္စတန်နိုင်ငံရဲ့ကုလသမဂ္ဂဆိုင်ရာတန်အမတ်ကြီးကပြည်ထောင်စုလွှတ်တော်ကအတည်ပြုခဲ့တဲ့မျိုးဆောင်ဥပဒေ4ရက်နဲ့အခြားဖိနှိပ်မှုတွေကြောင့်လို့ဆိုပြီးပင်လယ်ပြင်မှာထွက်ပြေးနေတဲ့လေစီပြေဒုက္ခသည်တွေအရေးကိုထောက်ပြပြီးဆုံးဖြတ်ချက်အစိုးရကိုတင်သွင်းခဲ့တာဖြစ်ပါတယ်ဒီဆုံးဖြတ်ချက်နဲ့ပတ်သက်လို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ဦးမောင်ဝေကလည်းဒီမူကြမ်းအစုံမှာမဟုတ်မမှန်တဲ့ဆွဆွဲချက်တွေပါဝင်နေတယ်လို့ဇူလိုင်လ3ရက်နေ့ကအစည်းအဝေးတွင်မှာပဲတုံ့ပြန်ခဲ့ပါသေးတယ်ရှင်
မတင်ကြီးလင်းကတင်ပြပေးသွားတာပါရှင်ခုတော့လေဗရန်ဖက်ကသတင်းတပုတ်တင်ပြပါဦးမယ်လေဗရန်နောင်ကျင်းနေစီမံကိန်းကပဋိပက္ခတွေဖြစ်ပွားနေတဲ့ဒေသမှာအာဏာပိုင်တွေနဲ့ဒေသခံတွေကြားတင်းမာမှုတွေထပ်ပြီးဖြစ်ပွားခဲ့ပါတယ်အာဏာပိုင်တွေဖက်ကအင်အားသုံးပြီးချန်စီယိုတွေလည်းထပ်မံကာယာနေတာကြောင့်ဒေသခံတွေကစန့်ကျင်ကန့်ကွက်ကြပြီးနှစ်ဖက်ကြားထိတ်တဲရင်ဆိုင်မှုတွေရှိခဲ့ပါတယ်အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့ထိုင်းအခြေစိုက် VOA သတင်းထောက်မအေးမာကပေးပို့ထားပါတယ်ရှင်
စကိုင်းတိုင်းရင်းမာပင်ခရိုင်ဆလင်းကြီးမြို့နယ်ထဲမှာအကောင့်ထဲပေါ်ဆောင်ရွက်နေတဲ့လေဗရောင်းတောင်ကျင်းနီစီမံကိန်းနဲ့ပတ်သက်လို့ Company in a data ganijama, Timamuri, a genuine Pipoagaraba, Zulayla, Naya Nimaro, Lebron down, say they are Bema, Yea, alone in a Lunyo Yachabi, Sansujo Chanka Podre, Bilami Dinego, Anna by Nebeka, Sight to Gayama, me think and Naya data ganigale, Kanguamuri, Lokevare.
ไล่ล่าง้ายะนิดมาတော့ကံွက်ဆန္ဒပြသူတွေနဲ့အာနာပိုင်းနဲ့တင်းမာမှုတွေဖြစ်ပွားခဲ့ရပြီးနှစ်ဖက်စလုံးကလောက်စလုံးနေကြောက်ခဲလုံးနေနဲ့ပြစ်ခတ်မှုတွေအတွင်းမှာဒေတာကန်30ဦးထက်မနည်းထိခိုက်ဒဏ်ရာများရရှိခဲ့တယ်ဆိုပြီးတောင်းတူတူကဆိုပါတယ်ခုညနေပိုင်းလေ၃နာရီတော့ဟောခန္ဓာအတူကအရာတွေမတရားတုံးပြီးတော့ကျတော့ဒီတန်စရာတွေကာဖို့ကိုဒီနေ့ညတိုင်းကိုနားပြီးတော့ထူတာဟောကိုအ ြစ်တာသူကဒီဖားကနဖားကလည်းဟိုဖြန့်ပြီးထွက်လာလေခါပြည့်ဆိုလို့ရှိရင်အဲ့ဒီဘဲတွေကသင်္ဂါလုံးအလုံး20လောက်ပါတယ်အဲ့ဒီဥစ္စာနဲ့မိုးမောင်းနဲ့ရှင်းပြတာပေါ့သူကပြည့်တော့ကျတော့လာလာတွေတော်တော်လေးကိုနှစ်ခုတွေရောနှစ်ခန်းတွေရောရေလုံးတွေရောဒီဘက်တွေရောတော်တော်ကိုတော်တော်များများကိုမှန်ရတယ်နှစ်ခန်းခွဲတဲ့သူကခွဲနှစ်ခုပေါက်တဲ့သူကပါအဲ့လိုတွေအညတ်တိပုံမှန်လေးအရှင်များတော့တော်တော်ဆိုးတယ်
လူရင်အားဆိုင်ရာတွေကိုတုံးပြီးလှုပ်ဆောင်နေတဲ့ကျင်းပီစီမံကိန်းကိုဒေသခံတွေဘက်ကလည်းနေအမျိုးမျိုးနဲ့ကန့်ကွက်ဆန္ဒပြနေကြတာပါလက်ဗရောင်းတောင်ကျင်းပီစီမံကိန်းကိုမြမစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်နဲ့မြမဝမ်ပေါင်ကုမ္ပဏီတို့ကမြေယာတွေကိုသိမ်းယူခဲ့ပြီးစီမံကိန်းကိုအကောင့်ထဲပေါ်လှုပ်ဆောင်ခဲ့တာကြောင့်ဒေသခံတွေကလွန်ခဲ့တဲ့3နှစ်ကျော်ကတည်းကအကြိမ်ပေါင်း280ကျော်ဆန္ဒပြခဲ့ပါတယ်အနာပိုင်တွေကတော့ဒီစီမံကိန်းနဲ့မြန်မာရှိတဲ့ကျေးရွာတွေကိုလွန်ခဲ့တဲ့9နှစ်ခန့်ကစပြီးပုံမှန်144ထုတ်ပြန်ထားပါတယ်။အခုဆန္ဒပြနေတဲ့ကျေးရွာတွေကတော့နစ်နာခြင်းမယူထားတဲ့ကျေးရွာတွေဖြစ်ပြီးပြီးခဲ့တဲ့နှစ်ကုန်ပိုင်းလုံးကလည်းကန့်ကွက်ဆန္ဒပြခဲ့တာကြောင့်လူညုံရေးဝန်ထမ်းတွေကတနက်နေ့ဖြစ်ခတ်ခဲ့တဲ့အတွက်တောင်သူတဦးတည်ဆုံးခဲ့ပြီးတချို့လည်းတနက်တန်ရာတွေရရှိခဲ့ကြပါတယ်ရှင်
။မအေးအေးမှာပါရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းနားဆင်နိုင်ပါရရှင်။ခုနောက်ဆုံးကြတဲ့အချိန်အတွင်းသတင်းချင်းချုပ်ကိုတော်ခင်မျိုးသက်ကပြောပြပေးပါအောင်ရှင်။
ဒီကနေ့တနင်္လာနေ့မှာ Greek Banda ရဲ့ဝင်ကြီးဟာနှုတ်ထွက်သွားပါတယ် Greek နိုင်ငံရဲ့ငွေကြေးအကျပ်တဲပြည်လျောင်ချင်းဝင်ချပေးဖို့အပြန်လန်ငွေရှင်တွေချမှတ်ထားတဲ့ချိုးချံချူတားရေးစီမင်းစည်းကမ်းလိုက်နိုင်ရေးအတွက်ဆန္ဒခံယူပွဲမှာ Greek နိုင်ငံသားတွေကကန့်ကွက်မဲပေးခဲ့ကြတဲ့နောက်တနေ့မှာပဲနှုတ်ထွက်သွားတာဖြစ်ပါတယ်မနေ့ကကျင်းပခဲ့တဲ့ဆန္ဒခံယူမဲမှာကန့်ကွက်မဲပေးသူက67ရာခိုင်နှုန်းရှိနေပြီး Greek ဝင်ကြီးချုပ် Alexis Tsipras ကတော့ညှိနှိုင်းမှုတွေကိုပြန်လုပ်ဖို့သူ့အနေနဲ့အဆင်သင့်မယ်လို့ပြောကြလိုက်ပါတယ်။ဥရောပ Euro ငွေသုံးအဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့ Greek နိုင်ငံရဲ့မဲဆန္ဒရှင်ပြည်သူတွေကဒီချိုးချံချွေတိုင်းအစီအစဉ်လိုက်နာဖို့ငင်းဆန်ခဲ့ပြီးတဲ့နောက်မှာဥရောပ Stock Share ဈေးတွေဟာဒီကနေ့တနင်္လာနေ့ဈေးကွက်အဖွဲ့မှာပဲကျဆင်းသွားပါတယ်။အခုလို2ရာခိုင်နှုန်းလောက်ထိအစောပိုင်းမှာလှည့်လည်မြန်မြန်ကျဆင်းခဲ့ပြီးတဲ့နောက်နေ့လယ်မတိုင်မီမှာတော့ဈေးကပြန်ငြိမ်သွားပြီဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံအနောက်ဘက်ကတင်ရန်ကမ်းခြေမှာ American နဲ့တောင်ကိုရီးယားတပ်ဖွဲ့ဝင်တွေပူးတွဲစီရေးလက်ချက်နေပါတယ်။ဒီကနေ့ဇူလိုင်6ရက်နေ့ပြုလုပ်တဲ့ဒီပူးတွဲစီရေးလက်ချက်မှာမဟာမိတ်နိုင်ငံကြားဆက်ဆံရေးပိုးပြီးခိုင်မာလာစေဖို့ရည်ရွယ်တယ်လို့ပြောကြားခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံမှာအရှိလေပိုင်းဒေသအသက်ရှူလမ်းကြောင်းဆိုင်ရာမတ်စ်ကူးဆက်မြန်ယောဂါဒုတိယမြောက်ဖြစ်ပွားသူအမျိုးသားတူကိုတွေ့ရတယ်လို့ဖိလစ်ပိုင်အစိုးရကအတည်ပြုပြောကြားခဲ့ပါတယ်။သူဟာဒူဘိုင်းကနေမနီလာကိုပြီးခဲ့တဲ့လကပြန်ရောက်လာသူဖြစ်ပါတယ
်။နောက်ဆုံးရသတင်းကျဉ်းချုပ်ကိုတော်ခင်မျိုးသက်ကကြေညာပေးခဲ့တာပါ။ဒီညနေစီစဉ်ထုတ်လို့ရမှုကမတ်သိန်ကြီးထိုက်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့နတ်ရှ်ဝမ်ကယ်လန်ဖြစ်ပါတယ်။ VOA American အသံညနေဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီထိလိုင်းတိုမီတာ16925ရောကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လန်းပါစေရှင်။ VOA ကိုအားပေးနာစဉ်နဲ့တွေ့လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလောပါ
This program has come to you from the Voice of America, Washington.